Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းရဲ့2015ခုနှစ်ဧပြီလ20ရက်တနင်္လာနေ့ညနေပိုင်းအတန်လွင့်စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25ဒိုကနေဓာတ်ရိုက်အတန်လွင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါမြေထဲပင်နယ်ထဲမှာတင်းမောမောက်ပြီးဒုက္ခရောက်နေသူတွေကိုအီတလီနိုင်ငံကဒီကနေ့လဲဆက်လက်ရှာဖွေပြီးကယ်ဆယ်ရေးတွေလုပ်နေပါတယ်အတ္တလန္တိတ်သမုဒ္ဒရာရဝန်းနိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာအငင်းပွားပွဲသဘောတူညီချက်နဲ့ပတ်သက်ပြီးဒီကနေ့နယူးယောက်မှာဆွေးနွေးမှုတွေပြုလုပ်ကြမှာပါသဘာဝဝန်ကျင်ဆိုင်ရာထူးထူးခြားခြားလှုပ်ဆောင်သူတွေကိုချီးမြှင့်တဲ့ Goldman Sachs ကိုမြန်မာနိုင်ငံကတဲ့ကရရှိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါမဆွမွင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်တွေအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့တနိုင်ငံလုံးအပြည့်ရဲ့ရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ဖော်ဆောင်နေချိန်မှာပဲကချင်ဒေသနဲ့ကိုကန့်ဒေသဘက်မှာတော့စစ်ရေးအခြေအနေကတင်းမာနေစေဖြစ်ပါတယ်တနိုင်ဘက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့
ဟိုတနိုင်ကကိုကန့်ဒေသမှာပေါ့အဲ့ဒီမှာလည်းဒီနေ့နေ့လည်းပဲဆယ်လိုင်လောက်မှာပဲကျွန်တော်တို့စခန်းလေးခုကို
ကိုကန့်ရဲ့ပြိပခါညှိနှိုင်းဖြေရှင်းအဖွဲ့ခေါင်းဆောင်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်တာချီလိတ်ခရိုင်နဲ့လေပြင်းတိုက်ခိုက်လို့လူသေဆုံးမှုအထိဖြစ်ရတယ်ဆိုတဲ့သတင်းကိုတင်ပြပေးဖို့ရှိသလိုပြည်သူ့လွှတ်တော်ကဒီဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးအောင်တောင်းရဲ့ဗန်စနစ်လေးလာရေးဂျာမနီခီးစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ဖလော်ရီဒါပြည်နယ်ကအထက်လွှတ်တော်အမတ်ရဲ့အမေရိကန်သမ္မတရွေးကောက်ပွဲဝင်းရှင်းပြိုင်မယ်ဆိုတဲ့ကြေညာလိုက်တဲ့သတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းကတင်ပြပေးပါရှင်။
အီတလီနိုင်ငံဟာမြေထဲပင်နယ်ထဲမှာတင်းမောမောက်ပြီးဒုက္ခရောက်နေသူတွေကိုဒီကနေ့လဲအင်းနဲ့အားနဲ့ရှာဖွေပြီးကယ်ဆယ်ကူညီရေးတွေလုပ်နေပါတယ်။ရွှေပြောင်းနေထိုင်သူယာနဲ့ချီပြီးတင်းဆောင်လာတဲ့တင်းမောတစီလေပြားကမ်းရိုးတန်းမှာတိတ်မောက်ခဲ့တယ်လို့တချိန်တည်းမှာပဲဆစ်စလီကမ်းရိုးတန်းမှာစီးရီးယားကဒုက္ခသည်တွေကိုတင်းဆောင်လာတဲ့နောက်ထပ်တင်းမောတစင်တိတ်မောက်ခဲ့တာမို့တေဆုံးပျောက်ဆုံးသူတွေအများအပြားရှိနေတာပါ။တူရကီကနေဥရောပနိုင်ငံတွေစီတောင်းရောက်မဲ့ဒီတင်းမောပေါ်မှာစီးရီးယားဒုက္ခသည်68ဦးလိုက်ပါလာပြီးအဲ့ဒီထက်မှာကလေးငယ်က73ဦးပါဝင်နေပါတယ်။ဥရောပမှာပုံမကောင်းမွန်တဲ့ဘဝတွေကိုတိဆောက်နိုင်မှုအတွက်အရက်ဒေသမျိုးစုံကနေရွှေ့ပြောင်းလာကြသူတွေဟာဥရောပကိုအရောက်လာဖို့အတွက်ကြိုးစားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းကြီးရုံးကပြောခွင့်ရကာရော့တာဆမ်မီကပြောပါတယ်လူ900လောက်လိုက်ပါလာတဲ့တင်မောတစီကလည်းလေပြားကမ်းရိုးတန်းမှာတိတ်မောက်ခဲ့ပြီးလိုက်ပါလာသူတွေရဲ့အသက်အန္တရာယ်ကိုအခုဒီစိုးရိမ်နေရဆဲပါတနင်္လာနေ့ညပိုင်းအီတလီနိုင်ငံလမ်ပီဒူဆာကျွန်းဘက်124မိုင်အကွာလောက်မှာလူ28ယောက်ကိုပြန်လည်ကယ်တင်နိုင်ခဲ့ပြီးအလောင်း24လောင်းကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်တင်မောပေါ်မှာလိုက်ပါလာသူအများစုဟာ65ပေရှိတဲ့တိတ်မောက်တဲ့တင်းမောထဲမှာပဲပင်လဲကျမ်းမြေအောက်မှာပိတ်မိနေပုံရတယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်ပျောက်ဆုံးနေသူထဲမှာကလေးငယ်တွေပါဝင်တယ်လို့အသက်ရှင်သူတူကပြောပါတယ်အခုဒီချိန်နဲ့ပါဆိုရင်2015ခုနှစ်အတွင်းအခုလိုတင်းမောတိတ်မောက်မှုတွေကြောင့်သေဆုံးရသူက1500လောက်ရှိလာပါတယ်ပြီးခဲ့တဲ့နှစ်ကအခုလိုအချိန်တွင်သေဆုံးခဲ့သူကအယောက်30ပဲရှိခဲ့တာပါလာမယ့်လတွေအတွင်းရာသီဥတုပိုးပြီးနှွေးလာမယ့်အပြင်အာဖရိကနဲ့တခြားပဋိပက္ခဒေသတွေကနေတည်ငြိမ်ပြီးတော့တာယာဝါပြောမှုရှိတဲ့ဥရောပကိုထွက်ခွာခြင်းနဲ့ဒုက္ခတွေများပြားလာကြောင်းမြေထဲပင်လယ်ထဲမှာလူမှောင်ခိုးကူးသူတွေရဲ့အခြေနေရီဟာပိုးပြီးဆိုးလာနိုင်ပွဲရှိတယ်လို့တုံသက်သူတွေကပြောပါတယ
်။ဆိုမာလီယာနိုင်ငံမှာတော့လူ9ဦးတေခဲ့ရတဲ့ဒီနေ့ဘုံခွဲတက်ခဲမှုကိုသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်အကြမ်းဖက်အဖွဲ့ကထုတ်ပြောလိုက်ပါတယ်။ဆိုမာလီယာနိုင်ငံမြောက်ပိုင်းဂါရိုဝီမြို့မှာဘတ်စကာတစီကိုကုလဘုံခွဲအကြမ်းဖက်ခဲ့တာကြောင့်ကုလသမဂ္ဂဝန်ထမ်း4ဦးတေဆုံးခဲ့ရပြီးနောက်ထပ်4ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရသာခဲ့တယ်လို့ကုလသမဂ္ဂခလီးမြရေမုံငွေအဖွဲ့ကထုတ်ပြောခဲ့ပါတယ်။ဆိုမာလီယာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နစ်ကေကဒီကုလသမဂ္ဂဝန်ထမ်းတွေအနေနဲ့သူတို့တက်ခိုကန်းကနေရုံးကိုသွားနေတော့အခုလိုတက်ခိုက်ခံခဲ့ရတာဖြစ်တဲ့ဒီလူရောကြောင့်လူတွေတည်ခဲ့ရတာအတွက်တုံ့လောက်ခြောက်ခြားမိတယ်လို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဒီနေ့ဘုံခွဲတက်ခဲ့မှုဟာ3ရက်အတွင်းဒီအယ်ရှာဘတ်အဖွဲ့ရဲ့3ချိန်မြောက်နိုင်ငံတကာဝန်ထမ်းတွေကိုစက်တိုက်တည်ချေအောင်တက်ခဲ့မှုဖြစ်ပါတယ်။တင်းငွေတွေနေတော့ကလည်းအယ်ရှာဘတ်စစ်သွေးကြွတွေအနေနဲ့ပဲဘရွန်ဒီနိုင်ငံကအာဖရိကသမဂ္ဂငြိမ်းချမ်းရေးတက်ဖွဲ့ဝင်3ဦးကိုနိုင်ငံမြောက်ပိုင်းကလက်ကိုမြို့မှာပြစ်သက်ခဲ့ပြီးအခြားတပ်သားများပြားကိုလည်းဒဏ်ရာတွေရရှိခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာ တရေဘောကြောင်သူတွေရဲ့ခြုံခိုးတိုက်ခိုက်မှုဖြစ်တယ်လို့အာဖရိကသမဂ္ဂကဝေဖန်ဖြစ်တင်ခဲ့ပါတယ်ခင်ဗျာ
IS Islamic အစိုးရတွေကသူတို့လက်ချက်လို့ပြောထားတဲ့ Ethiopia Christian 30အသက်ဖြတ်ခံရမှုကို American သမ္မတအင်ဂျီရောကအပြင်းထန်ဆုံးသုံးနှုန်းပြီးပြစ်ဒဏ်ရှောင်ချလိုက်ပါတယ်ဒီလူတွေကိုအကြမ်းဖက်သမားတွေတပ်ဖြတ်တာဟာသူတို့ရဲ့ကိုယ်ွယ်ယုံကြည်မှုတသက်ကြောင့်ပဲဖြစ်ပြီးဒါဟာသူတို့ရဲ့အစဉ်ကျင်မဲ့ရက်ဆက်ကြမ်းကြုတ်မှုဖြစ်တယ်လို့အင်ဂျီရောပြောခွင့်ရအမျိုးသမီးကတနင်္ဂနွေနေ့မှာပြောပါတယ်အခုဖြစ်ရကိုကြည့်ရင်လေပြင်းနိုင်ငံတွင်မတိမငိမ့်ဖြစ်နေတဲ့အခြေအနေကိုနိုင်ငံရေးရဖြေရှာဖို့အရေးတကြီးလိုအပ်နေကြောင်းပြနေတယ်လို့အကြမ်းဖက်အဖွဲ့တွေကိုညီညီညွတ်ညွတ်နဲ့ဆန့်ကျင်ကြဖို့လိုနေပြီဆိုတာပြသလိုက်တယ်လို့ဆိုပါတယ်။ IS စစ်သွေးကြော်တွေကသူတို့လက်ချက်လို့ပြောဆိုထုတ်ပြန်တဲ့ဗီဒီယိုဂွေတန်းမှာတော့ကမ်းခြေတစ်ခုမှာဒူးထောင်နေတဲ့အီသီယိုးပီးယားနိုင်ငံသားတွေကိုခေါင်းဖြတ်တတ်တဲ့ရုပ်ပုံတွေဖော်ပြထားတယ်လို့နောက်တနေရာမှာတော့နောက်ကနေခေါင်းကိုတနက်နဲ့ပစ်ခံတဲ့ပုံတွေပါဝင်ပါတယ်။ဒါဟာပြီးခဲ့တဲ့ February လတုန်းက Egypt Christian တွေကိုစစ်သွေးကြော်တွေခေါင်းဖြတ်တတ်ခဲ့တဲ့အခွေတွေနဲ့ပုံစံတူဖြစ်ပါတယ်။ဒေတာရင်းကစစ်ဖက်ဆိုင်ရာအရာရှိတွေဟာ IS အစွန်းရောက်တွေကိုနှိမ်နင်းရေးပူးတွဲစစ်ဆင်ရေးတပ်ကိုဆောင်ရွက်နိုင်ဖို့ဒီသတင်းပတ်ထဲကိုင်ရိုမှာတွေ့ဆုံဆွေးနွေးကြမယ်လို့အာရဗ်အဖွဲ့ချုပ်အကြီးအကဲတူကပြောပါတယ်။ American အစိုးရကတော့ Syria နဲ့ Iran မှာရှိတဲ့ IS အဖွဲ့တွေပေါ်မှာလေကြောင်းထိုးစစ်စမူတွေကိုဥဆောင်ပြုတ်လုံနေတာဖြစ်ပြီးဒီဥဆောင်လုံဆောင်မှုကနေ IS တွေတိမ့်ပိုက်ထားတဲ့နေရာတွေကိုအီရတ်တက်တွေပြန်လည်ပြီးရယူနိုင်ကြပြီဖြစ်ပါတယ်
။မြန်မာနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားအထူးကိုနိုင်ငံတကာမှာထင်ရှားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစုကြည်တစ်ခုချီးမြှင့်လိုက်ပါတယ်။မြစ်စုံဆဲတည်ဆောက်ရေးစန့်ကျင်လှူရှားမှုဆောင်ရွက်ခဲ့တဲ့ ARD မြစ်ကယ်ဆယ်ရေးအဖွဲ့ကကိုမြင့်စောကို Goldman ပတ်ဝန်းကျင်ထိန်းသိမ်းရေးစုကြည်ချီးမြှင့်လိုက်တယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံကယင်းနှိမ့်ညွှန်းနယ်မှုနဲ့တိစောက်ခဲ့တဲ့ဒီမြစ်စုံဆဲကြီးကြောင့်မြန်မာနိုင်ငံမှာအရေးပါဆုံးတဲ့အခြေစုံ ARR မြစ်ကြီးကိုပျက်စီးစေနိုင်ပြီးပတ်ဝန်းကျင်ထိခိုက်မှုနဲ့လူမှုဘဝရပ်တည်မှုတွေကိုပျက်ပြားစေနိုင်တယ်လို့ကိုမြင့်စောအပါအဝင်မြန်မာနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဝေဖန်ဆန့်ကျင်ခဲ့ကြတာဖြစ်ပါတယ်။ကိုမြင့်စောကမြန်မာနိုင်ငံမှာတိုင်းရင်းသားမျိုးစုံကွဲပြားနေပေမဲ့မြန်မာနိုင်ငံမြောက်ဖြားကနေတောင်ပိုင်းထိစီးဆင်းသွားတဲ့ဒီ ARR မြစ်အတွက်ဆိုရင်တော့အားလုံးကလုံးဝတညစ်တညွတ်တည်းဆက်ရှိနေတယ်လို့ Los Angeles Times သတင်းစာကိုထုတ်ပြောခဲ့ပါတယ်။တရုတ်ယင်းနှိမ့်ညွှန်းနယ်မှုတွေကိုအားထားခဲ့ရတဲ့မြန်မာစစ်အစိုးရလက်ထက်မှာစတင်တိစောက်ခွင့်ပြုခဲ့တဲ့ဒီမြစ်ဆုံရေကာတာကြီးကိုမြန်မာတနင်္ဂနွေလုံးမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာခဲ့ရမှာ2011ခုနှစ်မှာဒီမိုကရေစီပြည်ပြင်ပြောင်းလဲဆလုပ်လာခဲ့တဲ့ဦးသိန်းစိန်အစိုးရကပြည်သူ့ဆန္ဒအတွက်ဆွဲပြီးရစိုင်းပေးခဲ့ပါတယ်ဒီ Goldman စုပေးဘွက်ကိုအမေရိကန်နိုင်ငံနောက်ဘက်ကန်ကဆန်ဖရန်စစ္စကိုမြို့မှာဒီနေ့ညကျင်းပမှာဖြစ်ပြီးဝါရှင်တန်မြို့တော်မှာလည်းတပတ်ခါပိုတူးနေ့ညမှာကျင်းပမှာဖြစ်ပါတယ်တကယ်တော့အသက်40ရွယ်ရောက်နေပြီဖြစ်တဲ့သတင်းထောက်တပိုင်းလည်းဖြစ်တဲ့ကိုမြင့်စောအနေနဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားတက္ကသိုလ်ဘာကလေးနယ်မြေမှာတစ်နှစ်စာသတင်းထောက်ပညာကိုလေ့လာခဲ့ပြီးဒီမြစ်ဆုံဆန့်ကျင်စာပေတွေကိုစစ်အစိုးရလက်အောက်မှာစင်စာအဖြတ်မခံရအောင်ဖန်တီးရေးသားခဲ့သူဖြစ်ပါတယ်ခင်ဗျာ
ဒီဝေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Atlantic တမုတ်တရားရန်ဝင်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာအငင်းပွားပွဲသဘောတူညီချက် TTP နဲ့ပတ်သက်ပြီးဒီကနေ့ American နဲ့ Europe ညှိနှိုင်းရေးမှုတွေဟာ New York မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်ကို American သမ္မတ Barack Obama နဲ့ Europe တိုက်ကစီးပွားရေးအကြီးထွားဆုံး Germany နိုင်ငံရဲ့ဝန်ကြီးချုပ် Angela Merkel တို့သဘောတူလက်ခံကြပါတယ်။ဒါပေမဲ့ Germany နိုင်ငံလမ်းမတွေပေါ်မှာတော့ Senate နဲ့ပြည်ရမှာထောင်နဲ့ချီးပြီးဒီသဘောတူညီချက်ကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်မြို့နေမြို့မှာကန့်ကွက်ဆန္ဒပြသူတွေကဒီသဘောတူညီချက်ကိုဂျာမနီနိုင်ငံသားတွေမလိုလားကြောင်းပြောပါတယ်ပြီးခဲ့တဲ့နှစ်ကလေးကဒီသဘောတူညီချက်နဲ့ပတ်သက်ပြီးညှိနှိုင်းနေရတာဖြစ်ပြီးဒီကနေ့ကျင်းပမယ့်ဆွေးနွေးပွဲကတော့6ချိန်မြောက်ဖြစ်ပါတယ်အမေရိကန်နဲ့ဥရောပတို့ရဲ့ဒီသဘောတူညီချက်ကနေအတ္တလန္တိတမုတ်တရားတစ်ဖက်တစ်ချက်နိုင်ငံတွေရဲ့စီးပွားရေးကဏ္ဍတွေအတွက်နှစ်စဉ်ဒေါ်လာဘီလီယံတရာထပ်ဆောင်ရမှာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်ဒါဟာငကိုကလေးကအခွန်အခနည်းနည်းနဲ့ကုန်သွယ်မှုလုပ်နေတဲ့ကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ American နဲ့ American နဲ့ပိုအင်အားကြီးတဲ့နိုင်ငံပေါင်း28နိုင်ငံပါတဲ့ဥရောပသမဂ္ဂတို့အတွက်အထည်နာစင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှစ်ဖက်ချမှတ်ထားတဲ့စီးမင်းဥတွေအတော်များများကိုတပေါင်းတစည်းဖြစ်စေမဲ့အပြင်ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေအတွက်ပါတက်ရောက်မှုရှိလာစင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုကန့်ကွက်သူတွေကတော့ဒါဟာစားသုံးသူထက်အင်အားကြီးလုပ်ငန်းရှင်တွေအတွက်ပဲပိုးပြီးအကျိုးရှိစေမှာဖြစ်တယ်လို့အစားအသောက်ဆိုင်ရာစံနှုန်းကျဆင်းတာမျိုးတွေလည်းဖြစ်လာစေနိုင်တယ်လို့ဆိုပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအရင်ဘန်တောင်ဘက်ဖလိုက်နိုင်ငံများအဖွဲ့ဖြစ်ခဲ့တဲ့အာရှအာဖရိကနိုင်ငံများရဲ့ညီလာခံကျင်းပနေရာမှာ ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ကြဖို့အဓိကဆွေးနွေးနေကြပါတယ်။ဂျကာတာမြို့တော်မှာမနေ့ကဖွင့်လှစ်ခဲ့ပြီးမြန်မာနိုင်ငံသားရေးဝန်ကြီးပါဝင်နိုင်ငံပေါင်း80ခန့်ကနိုင်ငံသားရေးဝန်ကြီးတွေလက်ရှိတက်နေတဲ့ဒီအာရှအာဖရိကညီလာခံကိုတရုတ်နဲ့မြန်မာပါဝင်နိုင်ငံ30ကထိတ်ဆုံးခေါင်းဆောင်တွေလည်းတပတ်ခါမှတက်ရောက်ဖို့ရှိနေပါတယ်။1955မှာမြန်မာအိန္ဒိယအင်ဒိုနီးရှားပါကစ္စတန်နဲ့သီရိလင်္ကာတို့ဥဆောင်ပြုလုပ်ခဲ့တဲ့ဒီဘန်တောင်းဘမ်လက်ညီလာခံဟာအမေရိကန်နဲ့ဆိုဗီယက်တို့စစ်ရေးကာလအပြိုင်မှုမှာကြားနေရပ်တည်ဖို့ရည်ရွယ်ခဲ့ပေမဲ့အခုစစ်ရေးကာလအပြီးမှာတော့အာရှနဲ့အာဖရိကကဖွံ့ဖြိုးဆဲနိုင်ငံများနဲ့ဖွံ့ဖြိုးဆဲနိုင်ငံကြီးများကြားပူးပေါင်းဆောင်ရွက်မှုကိုအဓိကထားလာပါတယ်။ဘန်တောင်းညီလာခံ260ပြည်နှစ်မှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအကြီးတန်းရရှိသူကသူ့နိုင်ငံအနေနဲ့နော်ဝေးနိုင်ငံကငွေကြေးကူညီမှုနဲ့အာဖဂန်နစ္စတန်မှာဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီပေးနေတယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season ကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။အခုတော့တနင်္လာနေ့ညနေခင်းအတွက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အရင်းဆုံးနားဆင်ရမှာကတော့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စတွေကိုညှိနှိုင်းဖို့စ조사နေတဲ့ဂျာကပဲကချင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခါတွေကဒီကနေ့အထိဆက်လက်ဖြစ်ပွားနေတယ်လို့ကိုကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ဂျာမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်မြန်မာအစိုးရတပ်ဖွဲ့တွေအနေနဲ့စစ်ရေးလှုပ်ရှားမှုတွေတိုးမြင့်နေတဲ့အတွက်တိုက်ပွဲတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါအပြည့်အစုံကိုတော့ VOA သတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဖကမျိုးနဲ့ကန်စီရွာအနီးမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြဒီလ18ရက်နဲ့19ရက်နေ့တွေကပစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တာပါဒီပစ်ခတ်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအစိုးရတပ်ဖက်ကသူတို့စစ်ကြောင်းကို KIA ဘက်ကမိုင်းထောင်တိုက်ခိုက်ခဲ့တာကြောင့်လို့ပြောဆိုထားတယ်လို့ KIA ဘက်ကလည်းသူတို့ထိန်းချုပ်နယ်မြေတဲကိုအစိုးရစစ်ကြောင်းတွေတိုးဝင်လာတာကြောင့်ဖြစ်တယ်လို့ပြောဆိုတာတွေရှိနေပါတယ်လောလောဆယ်မှာတော့တိုက်ပွဲတွေထပ်မံမဖြစ်စေဖို့အပြန်အလှန်ညှိနှိုင်းနေတယ်လို့ KIO ရဲ့ပြိပခညှိနှိုင်းဖြေရှင်းရေးအဖွဲ့ခေါင်းဆောင်ဘူမူကြီးဇော်တောင်ကပြောပါတယ်
ခုကျွန်တော်ကတော့ဘူပီစီစီအဖွဲ့ရဲ့ပြည်ထောင်စုပြိပခညှိနှိုင်းဖြေရှင်းရေးအဖွဲ့သူတို့ဘက်ကပါရမြပိုင်းပိုင်းအဖွဲ့တွေနဲ့တော့ဒီတိုင်းပြောဆိုပြီးတော့မှအချင်းချင်းအကြံလာဆက်သွယ်မှဖြစ်မှဖြစ်နေတယ်
ဒီကနေ့မှာတော့ဖားကန်းမြို့နယ်ကန်စီရွာဘက်မှာတိုက်ပွဲတွေငြိမ်သက်နေပြီမဲ့တနိုင်းမြို့နယ်ဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတယ်လို့လည်းဗိုလ်မှူးကြီးစော်တောင်ကပြောပါတယ်
။နောက်တစ်ခုကကျွန်တော်တို့အရင်ဆက်လေးဟိုတနိုင်းကွင်ကိုကောင်ဒေသမှာပေါ့အဲ့ဒီမှာမှာလည်းဒီနေ့လည်းပဲဆယ်နိုင်လောက်မှာပဲအောင်ရမ်းနဲ့ငါးဒီနေ့တော့၆ကီမီတာလောက်မှာအကွာမှာရှိတယ်ကျွန်တော်တို့စခန်းလေးတစ်ခုကိုသူတို့ဝင်တိုက်ပါတယ်ပါစေမခွဲကလို့ဒီမှာပြစ်လောက်နားလောက်နဲ့သုံးကျင်လောက်တော့ရှိပြီပေါ့အခုတော့ဆုံးချင်တော့ကြားရလေးဘူး
ဖကန်ဒေတာမှာရောတနိုင်းဒေတာမှာပါအစိုးရစစ်ကြောင်းတွေက KIA ထိန်းချုပ်နယ်မြေဘက်ကိုတိုးဝင်လာနေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်နိုင်တယ်လို့လည်းသုံးသပ်ပါတယ
်အခုလို့ဒီဖက်ကစာတန်းဖုန်းနဲ့တန်းတော့ဤနိုင်နေတဲ့အချိန်မှာသူတို့ဟောက်ချီတပ်တွေကဆက်ပြီးမှတိုးနေတဲ့ရှိကိုဆက်တိုးနေတဲ့ဆန်တော့ကျွန်တော်တိုက်ပွဲက
ကချင်ပြည်နယ်အစိုးရအဖွဲ့နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဖားကန်ဒေတာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းနဲ့တနိုင်းဒေတာဘက်ကတိုက်ပွဲနဲ့ပတ်သက်ပြီးမသိရသေးကြောင်းသာပြောဆိုပါတယ်။ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကတော့နှစ်ဖက်ပြိပခညှိနှိုင်းရေးအဖွဲ့တွေဒီလ6ရက်နေ့ကဆွေးနွေးတဲ့အတိုင်းတက်လှုပ်ရှားတာတွေကိုကြိုတင်အတိပေးအကြောင်းကြားဆောင်ရွက်ရင်တိုက်ပွဲတွေကိုရှောင်နိုင်မယ်လို့ယူဆကြောင်းပြောပါတယ်
။လွန်ခဲ့တဲ့ဘက်ကဗတိဘက်ကညံချေရှင်ရဲ့အဖွဲ့ကနှစ်ဆက်ကသဘောတူဆုံးဖြတ်ထားတယ်လို့ပဲ။အဲဒီဘက်ကဖြစ်နိုင်တဲ့အခြေအနေအနေအားဒေတာမှာဆိုသွားလာလို့ရှားမယ်ဆိုနှစ်ဖက်ကြိုတင်အတိပေးပြီးမှကြိုတင်ကောက်ွယ်ကြမယ်ဆိုတဲ့ဒီတိုင်းပဲတော့မှာပဲဒီစားနောက်နောက်ဘယ်တော့မှမဖြစ်လာဘူး။ဖြစ်ပြီးတော့သူဖြစ်ကိုဖြစ်သူလို့ကိုလုံးနဲ့ဆိုတော့ညပူပူကြီးကြီးကိုပဲရှိပါတယ
်အစိုးရနဲ့ KIO ရဲ့ပြိပခညှိနှိုင်းရေးအဖွဲ့တွေဟာနောက်လာအတွင်းမှာထပ်မံတွေးဆောင်ဖို့သဘောတူထားပေမဲ့ရဲအတီးအကျသတ်မှတ်ထားတာတော့မရှိသေးပါဘူးဒီနှစ်ဇန်နဝါရီလအတွင်းကကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဖားကန်ဒေတာရောက်ရှိစဉ်မှာ KIA တပ်ဖွဲ့ဝင်တွေကဟန်တာစစ်ဆေးပြီးလုံခြုံရေးလိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးပြီးတဲ့နောက်ကန်စီဒေတာဘက်မှတိုက်ပွဲတွေပြင်းထန်ခဲ့ပါတဲ့ ဒီတိုက်ပွဲတွေအတွင်းမှာ KIA ဘက်ကရှေ့တန်းစခန်း၃ခုလောက်စုခွာပေးခဲ့ရပြီးထောင်ထဲချီတဲ့ဒေသခံတွေဟာလုံခင်ဖားကန့်စတဲ့စစ်ရှောင်စခန်းတွေမှာတင်းရှောင်နေရပါတယ်။ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားသလိုကိုကန့်ဒေသမှာလည်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေတယ်လို့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကပြောပါတယ်။
ကျွန်တော်ဒီဘက်မိကြီးတော့မနေ့တော့လည်းနေ့ချင်းနဲ့ပြစ်ပါတယ်တဲ့။ချိန်တဲ့သူကတော့မသိဘူးလား။မနေ့တော့တိုက်ပွဲပြင်းထန်ပါတယ်။သူကလက်နေကြီးအစ်စ်တို့မျိုးလည်းတုံးလာတာတွေ့ရတယ်။120နဲ့မမပေါ့နော်။အဲ့ဒါက rocket launcher လို့ခေါ်ရမလား။ကဘောတန်ဟာရဲ့အရာကအရေးတက်က40အတန်းတက်နေပြလို့ရပါတယ်ပြပြီးတော့ပြလို့ရပါတော့များတော့ပြတဲ့အဲ့နဲ့ပြပါတယ်ပြီးတော့ဒီပြလို့နဲ့ကြီးနေနေပြပါတယ်မနေ့တော့ဆိုသက်ကတော့ကျွန်တော်ရတဲ့ဈေးကတော့20ရောက်သေးတယ်ပြောတယ်ပြီးတော့65နဲ့80လောက်ကြီးဟိုဆန်ရရတယ်ပြောတယ်ကျွန်တော်ဖက်ကတော့2ရောက်ကြတယ်2ရောက်မဲချင်းဆန်ရရတယ်ရှိတယ်
တိကကြဆုံးတဲ့စီးရင်ကိုတော့အတိအကျအတည်ပြုချက်မရသေးပါဘူးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလာမယ့်လအတွင်းမှာတနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ်ကိုသဘောတူလက်မှတ်ရေးထိုးဖို့ရည်မှန်းထားကြပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်နဲ့ကိုကန့်ဒေသအပြင်ရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
VOA သတင်းတော့ကွန်မိုးစော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တာချီလိပ်ဘက်ကလေပြင်းတိုက်ခိုက်မှုအခြေအနေကိုလည်းပြောပြပေးပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်ခရိုင်ဝေလေလံကျေးရွာမှာလေပြင်းတိုက်မှုကြောင့်အင်ဂျီ30ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်။ဒီလေပြင်းတိုက်ခိုက်မှုကြောင့်ပဲတပ်တန်းနှစ်ရှေတစ်ပင်ကြီးတပင်ပြိုလဲခဲ့တာကြောင့်လူငယ်တအူးသေဆုံးပြီးတော့၃ဦးပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူတွေက၂ယောက်ကိုထိုင်းနိုင်ငံဘက်ချက်ဆေးရုံကိုပို့ဆောင်ပြီးတော့ဆေးကုသမှုပြုလုပ်ပေးနေပါတယ်။တာချီလေးဘက်ကနောက်ဆုံးရအခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးမှပြောပြပေးပါအောင်ရှင်
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးခရိုင်ဝေလေလံကျေးရွာမှာဧပြီလ19ရက်နေ့ကလေပြင်းတိုက်မှုကြောင့်နှစ်ကြာတဲ့တစ်ပင်ပြိုလဲကဆယ်ကျော်သက်ရွယ်လူငယ်တဦးသေဆုံးပြီးလူငယ်နှစ်ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေနဲ့ထိုင်းနိုင်ငံဘက်ကဆေးရုံတွေမှာကုသမှုခံနေရကြောင်းတာချီလေးမျိုးနာရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကပြောပါတယ်
။အဲ့မနေ့ကညနေ3နာရီလောက်မှာမတမာဒီဒင်းလေးနည်းနည်းတိုက်လိုက်တယ်
။ဟုတ်တယ်ဟုတ်တယ်။
အဲတိုက်လိုက်တော့အဲ့တစ်ပင်လေးမှာတစ်ပင်ရဲ့အောက်မှာကမရှိလဲဆိုတော့ဆိုင်ကယ်ပြင်တဲ့ဆိုင်တစ်ဆိုင်ရှိတယ်။ဆိုင်ကယ်ပြင်ဆိုင်လေးရှိတာပေါ့နော်။အဲ့တော့ဆိုင်ကယ်ပြင်ဆိုင်လေးရှိတော့အဲ့တော့ဒီကလေး3ယောက်ကဒီ15 16 18ရှိတဲ့ဒီတကယ်3ယောက်ကသူတို့တကယ်ချင်း3ယောက်ကအဲ့ဆိုင်ကယ်ပြင်ဆိုင်မှာဝင်ပြီးတော့ဘိုးခိုလိုက်တာ။အဲ့ဒါဘိုးခွန်ရင်ကမိုးလဲခိုးနေတဲ့အချိန်မှာပဲအဲ့တစ်ပင်ကပြိုးပြီးတော့အဲ့ဆိုင်ဟောမှာဖိပလိုက်တာ။အော်ဖိပလိုက်တော့ဒီတယောက်ကတော့ဖြစ်တဲ့နေရာမှာပဲသူကအုံနောက်ဖက်တယ်ပေါ့နော
်။အဲ
နောက်တယောက်ကတော့မျက်လုံးထွက်သွားတယ်။နောက်တယောက်ကမျက်လုံးထွက်သွားတယ်။နောက်ပြောကတော့အဲ့လိုပဲခေါင်းတွေပဲသွားထိတယ်တုံးအောင်ဆိုလို့အဲထိတော့ဥရောမိုးလိုပဲချက်ချင်းအေးပေါ့ဆေးရုံတွေကိုဆေးရုံဆိုတာဒီတာချိလိတ်ဆေးရုံတာချိလိတ်ဆေးရုံကနေပြီးတော့ဒါမက်ဆိုင်ဆေးရုံကိုဥရောမိုးလိုဒါအေးပေါ်တွေပေါ့နော်ချက်ချင်းပဲ9မိနစ်10မိနစ်ပြင်ကအများပို့အဲနောက်မက်ဆိုင်ဆေးရုံလောက်တဲ့အခါကျတော့အဲ့ကတော့ခေါင်းထဲကတုံးတော့ဖြတ်သွားတဲ့ခြေတိတယောက်ကဆုံးသွားတယ်အဲနောက်ကျန်တဲ့နှစ်ယောက်ကိုတော့ဒီဥရောမိုးလိုဘာလို့လဲဟိုချိန်ဆေးရုံချိန်ပေါ့နော်အဲချိန်ဆေးရုံကိုပို့ပေးလိုက်တယ်
တစ်ပင်ကနှစ်ကြာတစ်ပင်ကြီးဖြစ်ပြီးအောက်ခြေပိုင်းဆွေးမြင့်နေတဲ့အတွက်အန္တရာယ်ဖြစ်ခဲ့ရကြောင်းကိုလည်းဦးလာမိုးကဆက်ပြောပြပါတယ်
။ကြားသားတွေ6ရောက်လောက်ဖက်လို့ရတယ်တစ်ပင်ကအဲအဲ့လောက်ကြီးတယ်။နောက်တော့ဒီအောက်ကအောက်ချုံကဒီတစ်မြစ်ကြီးဆိုလို့ရှိရင်73မီပတ်တယ်လောက်ရှိတယ်တစ်မြစ်တစ်မြစ်ကြီးပါဘောနော်အောက်ကလေအောက်ခြေကအဲအဲ့ကောင်ကအမှန်ဒီအောက်ခြေကသူကအကုန်လုံးဆွေးနေတယ်သူကအောက်ခြေကတော့ဘာမှไก่ต้อมหมู่นี่ชื่อหาเลยเนบ้องจ๋าတော့
မနေ့ကလေပြင်းတိုက်တဲ့အတွက်ဝှေ့လင်လန်းရွာကအိမ်30ကျော်လဲအမိုးကာတွေပျက်စီးခဲ့ရကြောင်းဒါအပြင်စိုက်ခင်းတွေလည်းပျက်စီးခဲ့ရသလိုတစ်ပင်လဲပြိုတဲ့အတွက်ကားနဲ့စိုက်ကဲတချို့ပျက်စီးမှုတွေရှိခဲ့တယ်လို့လဲဆိုပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကတည်းကအခုလိုမျိုးလေပြင်းတိုက်မှုကိုကြုံခဲ့ဘူးပေမဲ့အခုဒီချိန်ကတော့ပို့ပြီးတော့ပျက်စီးဆုံးရှုံးမှုတွေဖြစ်ရတယ်လို့လဲဝှေ့လင်လန်းရွာသားတွေကပြောပြပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရဲ့ဂျာမနီခီးစဉ်သတင်းတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာတခြားတိုင်းပြည်တွေနဲ့ရှင်ရင်နည်းနေသေးတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကပြောဆိုလိုက်ပါတယ်။အမေရိကန်ဒေါ်လာငွေတန်ဖိုးတက်လာပြီးတော့မြန်မာငွေတန်ဖိုးကျဆင်းလာတာကြောင့်မြန်မာငွေဖောင်းပွားမှုနှုန်းတက်လာရတဲ့သဘောမျိုးလဲဦးအောင်တောင်းကချိတ်ဆက်ပြောဆိုသွားပါတယ်။ဘဏ်စနစ်နဲ့ပတ်သက်ပြီးတော့လေ့လာဖို့ဂျာမနီနိုင်ငံကိုသွားမယ်သူ့ရဲ့ခီးစဉ်မတိုင်ခင်မှာပဲရန်ကုန်လေစိတ်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားတာပါ။အပြည့်အစုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံရဲ့ငွေဖုံးပွားမှုနှုန်းဟာ2010ပြည်နှစ်ကနေ2014ခုနှစ်တွင်ဖြန်းမြ 9.1 ရာခိုင်နှုန်းရှိခဲ့ရာကနေ2015ခုနှစ်မှာတော့ 8.4 ရာခိုင်နှုန်းအထိတက်သွားတာကိုအာရှဖွံ့ဖြိုးရေးဘဏ် ADB ကထုတ်ပြန်တဲ့ကိန်းဂဏန်းမှာတွေ့ရပါတယ်။ဒ ဒီလိုငွေဖောင်းပွားမှုနှုန်းကုန်တက်သွားတာနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးအောင်တောင်းကသတင်းတော့တွေကိုအခုလိုပြောသွားတာပါ။
အမေရိကန်စီးပွားရေးကတအားတိုးတက်လာဘူး။တအားတိုးတော့အမေရိကန်ငွေကပုံပြီးခိုင်မာတာပေါ့။အထူးသဖြင့်ကတော့ဒီဇင်ဘာရဲ့ဒီနောက်ပိုင်းဇန်နဝါရီဖေဖော်ဝါရီမတ်လမှာဒီဗီလာမှာအမေရိကန်ငွေကခုန်တက်လာတာ။အရင်က 5% 6% လောက်ကနေတော့ 12% 30% အထိတက်လာတာ။တက်လာတဲ့အခါကျတော့ဒါတစ်ကမ္ဘာလုံးနဲ့ဖြစ်တဲ့ကိစ္စပဲ။တိုင်းပြည်ရဲ့ငွေကြေးအလုံးကကျပါတယ်။ဗမာပြည်ကတော့9လောက်ကနေပြီးတော့အခုတော့10လောက်အထိရောက်လာတာပေါ့လေ။ဒါဗမာပြည်ကလည်းပဲငွေကြေးဖောက်မှမှုအပိုင်းမှာတော့နည်းသေးတဲ့အပိုင်းတော့ရှိနေပါတယ်။သူများတိုင်းပြည်နဲ့ရှင်းနည်းသေးတယ်။ဆိုတော့အခါကျတော့ကျွန်တော်တို့ကဒါဘိုးဘန်ရဲ့ဘန်နာရေးရဲ့ဒါဗန်များအဖွဲ့အစည်းများနဲ့တိုင်ပင်ပြီးတော့အတက်နိုင်ဆုံးပေါ့လေ။ဒါတော့ကြိုးစားနေတာပေါ့
။အရှိတော်အရှာဒေသတွင်းနိုင်ငံတွေရဲ့2015ခုနှစ်ငွေဖောင်းပွားမှုနှုန်းအသီးသီးကို ADB ကမကြသေးခင်ကမှထုတ်ပြန်ထားတာမှာအင်ဒိုနီးရှားက 9.5 ခိုင်နှုန်းမလေးရှားက 3.2 ခိုင်နှုန်းဖိလစ်ပိုင်က 2.8 ခိုင်နှုန်းဗီယက်နမ်က 2.5 ခိုင်နှုန်းစင်ကာပူနဲ့ထိုင်းနိုင်ငံတွေက 3.2 ခိုင်နှုန်းစီအသီးသီးရှိတာတွေ့ရပါတယ်။ဥအောင်တော်ဟာအဖွဲ့ဝင်9ဦးပါကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးဂျာမနီနိုင်ငံရဲ့ဘန်စနစ်နဲ့ပါလီမန်စနစ်တို့ကိုလည်လာဖို့ ADB လ20ရက်ကနေ30ရက်နေ့ထိဂျာမနီနိုင်ငံစီသွားရောက်မှာပါ။ဒီခီးစဉ်ကိုဂျာမန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ GIZ ကကမကထပြုစီစဉ်တာပါမြန်မာနိုင်ငံရဲ့ဘန်လုံလန်းကဏ္ဍနဲ့ပတ်သက်ပြီး GIZ အဖွဲ့ကမြန်မာနိုင်ငံမှာစီမံကိန်းတစ်ခုလှုပ်ဆောင်နေပြီးတော့မြမဘန်လုံလန်းကဏ္ဍအနေနဲ့ဘန်နာငွေကြီးလုပ်ငန်းမှာဂျာကန်ဆောင်ရွက်ပေးရတဲ့အခန်းကဏ္ဍကိုပြည့်မီအောင်လုပ်နိုင်ဖို့မြမဘန်လုံလန်းကဏ္ဍကိုကူညီပံ့ပိုးပေးနေတယ်လို့စီမံကိန်းအကြီးအကဲ Mr. Thomas Forwards ကသတင်းစာရှင်းလင်းပွဲတွင်ပြောပါတယ်အဲဒီလိုဂျာကန်ဖြစ်လို့တဲ့နေရာမှာဘန်တွေအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလည်းဝန်ဆောင်မှုပေးနိုင်ရမှာဖြစ်ပေမဲ့လက်ရှိမှာအဲ့ဒီလိုဖြစ်မနေသေးဘူးလို့ Mr. Forwards ကထောက်ပြပါဗျ။
At the moment if you're a small enterprise it's very difficult to get access to credit and we want to help that. We want to change that.
လက်ရှိအချိန်မှာအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေနဲ့ချင်းငွေရဖို့တိတ်ကိုခက်နေပါတယ်။ကျွန်တော်တို့ကသူတို့ကိုကူညီကြပါတယ်။အပြောင်းလဲဖြစ်စေကြပါတယ်။အဲ့ဒီအတွက်တစ်ဖက်မှာလွှတ်တော်ကော်မတီနဲ့လက်တွဲလှုပ်ဆောင်နေသလိုတစ်ဖက်ကလည်းဗဟိုဘဏ်နဲ့ရန်ကုန်စီးပွားရေးတက္ကသိုလ်လိုသင်တန်းပေးသူတွေနဲ့လုပ်ကိုင်နေတဲ့အပြင်တချို့ဘဏ်တွေနဲ့လည်းဓာတ်ရိုက်ချိတ်ဆက်လှုပ်ဆောင်နေပါတယ်။ဒါကြောင့်အခုလောက်ရှုပ်ထွေးတဲ့အပြောင်းလဲလုပ်ငန်းစဉ်ကိုတကယ်ပဲဖော်ဆောင်နိုင်ဖို့ရာမတူကွဲပြားတဲ့တောင်ပေါင်းစုံကနေစနစ်ကိုရင်ဆိုင်ဖြည့်ရှင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်
။လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ဂျာမနီနိုင်ငံခီးစဉ်ကိုကမကထပြုစီစဉ်ပေးတဲ့ GIZ Agency ဟာဖွံ့ဖြိုးတိုးတက်ရေးပိုင်ဆိုင်ရာဂျာမန်အစိုးရရဲ့ဖွဲ့စည်းဖြစ်ပြီးဂျာမန်အစိုးရကိုစားဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်တယ်လို့စီမံကိန်းအကြီးအကဲ Thomas Forwards ကရှင်းပြသွားပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲအမေရိကန်ပြည်ထောင်စုကသမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့သမ္မတအလောင်းတွေရဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့မကြသေးခင်ကတရားဝင်ကြေညာလိုက်ပါတယ်။ Democratic Party ဘက်ကကိုယ်စားလှယ်လောင်း Hillary Clinton ကဒုတိယအကြိမ်မြောက်ဖြစ်နေသမ္မတလောင်းဝင်ရောက်ရွေးခန့်မယ်လို့ကြေညာပြီးနောက်တစ်နေ့မှာပဲ Republican Party ရဲ့တတိယမြောက်ကိုယ်စားလှယ်လောင်းအဖြစ် Marco Rubio ကကြေညာလိုက်တာပါ။ဒီအကြောင်းကို VOA သတင်းတော့ Jin Malone သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြပေးမှာပါရှင်။
သူအနေနဲ့သမရလောင်းအဖြစ်ဝင်ရောက်အရွေးခံမဲ့အကြောင်းမိုင်ယာမီမြို့ကစိတ်ဓာတ်တက်ကြွနေကြတဲ့ထောက်ခံသူတွေရှိမှာမာကိုရူဘီယိုကကြေညာလိုက်တာပ
ါ Grounded by the lessons of our history but inspired by the promise of our future I announce my candidacy for president of the United States
တမန်ကရခဲ့တဲ့သင်ခန်းစာတွေပေါ်အခြေပြုပြီးတော့အနာဂတ်မြို့မှန်းချက်တွေကိုရှေ့ရှုအားကြပြီးအမေရိကန်ပြည်ထောင်စုရဲ့သမရကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းကျွန်တော်ကြေညာအပ်ပါတယ်
သူအနေနဲ့အမေရိကန်ရဲ့ရာစုနှစ်အသစ်ကိုတည်ဆောင်နိုင်ဖို့အခုလိုဝင်ရောက်ရွေးခန့်ခြင်းဖြစ်ကြောင်းပြောကြားလိုက်ပြီးဒီမိုကရက်တစ်ကိုယ်စားလှယ်လောင်း Hillary Clinton ကိုလည်းတိုက်ခိုက်လိုက်ပါတယ
်။ Just yesterday a leader from yesterday began a campaign for president by promising to take us back to the
United States. အတိတ်ကိုပြန်ခေါ်သွားဖို့သမ္မတအရွေးခံမယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။အတိတ်ဆိုတာမရှိတော့ပါဘူး။
1960ခုနှစ်တည်းနဲ့80ခုနှစ်တည်းအတွင်းကျူဘာကနေအမေရိကန်ပြည်ထောင်စုကိုထွက်ပြေးလာကြသူတွေအတွက်စစ်စီရေးစခန်းအဖြစ်အသုံးပြုခဲ့တဲ့မိုင်ယာမီမြို့က Freedom Tower လို့ခေါ်တဲ့အဆောက်အဦမှာရူဘီယိုကသူ့ရဲ့ကမ်ပိန်းကိုစတင်လိုက်တာပါကျူဘာနိုင်ငံကရွှေ့ပြောင်းလာတဲ့မိဘတွေကမွေးဖွားလာသူရူဘီယိုအနေနဲ့လူနည်းစုနဲ့လူငယ်တွေနှစ်သက်တဲ့ကိုယ်စားလှယ်လောင်းဖြစ်လာနိုင်တယ်လို့ Republican Party ကနိုင်ငံရေးဗျူဟာမှူး Fort O'Connell ကပြောပါတယ်
He has the most compelling narrative of the entire Republican field. The question is, how does he package it going forward so voters
know? Republican Party ဘက်မှာတော့သူ့ရဲ့ပြောဆိုမှုကအကောင်းဆုံးဖြစ်နေပါတယ်။မိကောင်းထူးစရာရှိတာကသူဟာဘယ်သူလဲ၊သူ့အနေနဲ့ဘာအတွက်ယက်တီလှုပ်ဆောင်သွားမှာလဲဆိုတာကိုရှေ့ချောက်မက်ဆန်ဒါရှင်တွေနားလည်သဘောပေါအောင်ဘယ်လိုလုပ်မလဲဆိုတာပါပဲ။တကယ်တော့ American Aimet လို့ဆိုတဲ့စူးစမ်းရင်အောင်မြင်နိုင်တယ်ဆိုတာကိုသူကကိုစားပြုနေတယ်လို့ပါပဲ။
Rubio ha tamara obama ye nangan jae muwara re ko apyin tan weban ne tu tu phit pi shin ne ma tu uywe khan ya yin uti je pyaung lou saung mae lu pyo ba de
and if america once again accepts the mantle of global leadership by abandoning this administration's dangerous concessions
america so ya ba ka iran po anya ji de la yoe mu re lu pi israel ko yan tu phit aw saung wae chin a phin ga ba khaw saung a sin ko swon lut lai ya mae a phit myo lak khan u ma la
အဲ့ဒီကိစ္စကိုပဲ Rubio အနေနဲ့ဦးစားပေးဆောင်ရွက်လိုက်မယ်လို့ Ford O'Connell ကပြောပါတယ်
He'll do it on the back of national security and military policies because that's essential.
သူနေနဲ့အမျိုးသားလူမျိုးရေးနဲ့စီးရဲဆိုင်ရာမူဝါဒရဲ့နောက်ကွယ်ကနေပဲလှုပ်သွားမှာပါအထူးသဖြင့်အထက်လွှတ်တော်ရဲ့အတွေ့အကြုံကိုကြည့်ပြောရရင်သူဟာအဲ့လိုလူတူးဖြစ်တယ်လို့တောက်လျှောက်ပြောလာခဲ့သူပ
ါကိုယ်စားလှယ်လောက်အများပြဝင်ရောက်ရှင်ပြန်လိမ့်မယ်လို့မျှော်လင့်ထားကြတဲ့ Republican Party ကကိုယ်စားလှယ်လောက်အဖြစ်ကြေညာထားပြီးဖြစ်တဲ့အထက်လွှတ်တော်အမရန်ပေါ်နဲ့တက်ခရုစတိုလိုပဲမာကိုရူဘီယိုကလည်းသမရလောင်းအဖြစ်ဝင်အရွေးခံဖို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA American အတန်ကနေပြီးတော့တနင်္လာနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်တနင်္လာနေ့ညနေခင်းရဲ့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကတလှည့်ပြောပြပေးပါအောင်ရှင်
အီတလီနိုင်ငံဟာမြေရေပင်တွေထဲမှာသင်္ဘောမောက်ပြီးဒုက္ခရောက်နေသူတွေကိုဒီကနေ့လဲအင်းနဲ့အားနဲ့ရှာဖွေပြီးကယ်ဆယ်ကူညီရေးတွေဆက်လုပ်နေပါတယ်။ရွှေပြောင်းနေထိုင်သူယာနဲ့ချီပြီးတန်ဆောင်လာတဲ့သင်္ဘောတစီလေပြားကမ်းရိုးတန်းမှာတိမ်းမောက်ခဲ့တယ်လို့တစ်ချိန်တည်းမှာပဲဆစ်စလီကမ်းရိုးတန်းမှာဆီးရီးယားကဒုက္ခသည်တွေကိုတန်ဆောင်လာတဲ့နောက်ထပ်သင်္ဘောတစ်စင်းထပ်ပြီးတိမ်းမောက်ခဲ့တာမို့သေဆုံးပျောက်ဆုံးသူတွေအများအပြားရှိနေတာပါ။ဆိုမာလီယာနိုင်ငံမှာလူ6ဦးသေဆုံးခဲ့ရတဲ့ဒီကနေ့ဘုံခွဲတိုက်ခိုက်မှုကိုသူတို့လက်ချက်လို့ El Shabab အကြမ်းဖက်ဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဆိုမာလီယာနိုင်ငံမြောက်ပိုင်းက Garowi မြို့မှာဘတ်စကားတစ်စီးကိုဘုံခွဲတိုက်ခိုက်ခဲ့တာကြောင့်ကုလသမဂ္ဂဝန်ထမ်း4ဦးသေဆုံးခဲ့ရပြီးနောက်ထပ်4ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ကြပါတယ်။IS Islamic အစွန်းရောက်တွေကသူတို့လက်ချက်လို့ပြောထားတဲ့ Ethiopia Christian 30တပ်ဖြတ်မှုကို American သမ္မတအင်ဗျူကအပြင်းထန်ဆုံးသုံးနှုန်းပြီးပြစ်ဒဏ်ရှုံချလိုက်ပါတယ်။ဒီလူတွေကိုအကြမ်းဖက်သမားတွေတိုက်တပ်ဖြတ်တာဟာသူတို့ရဲ့ကိုယ်ွယ်ယုံကြည်မှုတသက်ကြောင့်လို့သမ္မတအင်ဗျူပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတူကိုနိုင်ငံတကာမှာထင်ရှားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆုကြီးချီးမြှင့်လိုက်ပါပြီ။မြေဆောင်ဆဲတိဆောက်ရေးစံကျင်လှုပ်ရှားမှုဆောင်ရွက်ခဲ့တဲ့ AR မြစ်ကယ်ဆယ်ရေးအဖွဲ့ကကိုမြင့်စောကိုပဝန်းကျင်ထိန်းသိမ်းရေးဆုကြီးဆုချီးမြှင့်ခံရတယ်လို့ဒီကနေ့ပဲကြေညာလိုက်တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ဂီထိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ကျွန်မကဆုမော်ပါရှင်။အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA TV အစီအစဉ်ကို Asia Set 7 ဂျိုရူးကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။သတ္တရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသေးရှင်။နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.